အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးမယ့်တနေ့တာသတင်းအသံလွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါရစေ။အခုတင်ဆက်ပေးသွားမယ့်သတင်းတွေကတော့ Google Stadia မှာ PUBG Star Wars Madden နဲ့ FIFA တို့ပါဝင်လာတဲ့ဆိုတဲ့သတင်း၂၀၂၀ခုနှစ်ဇူလိုင်လတွင်ကျင်းပမယ့်ဂျပန်ဘာသာရေးချင်းစစ်ဆင်မှုရဲ့ JLPT ရပ်ဆိုင်းနေဆိုတဲ့သတင်းတက္ကသိုလ်များဗဟိုစာကြီးတိုင်းရဲ့ online ဝန်ဆောင်မှုကိုရယူနိုင်တယ်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါရစေ။ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ Google Stadia မှာ PUBG Star Wars Madden နဲ့ FIFA တို့ပါဝင်လာတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါရစေ။ Google ဟာ Stadia ဂိမ်းဝန်ဆောင်မှုမှာ Player Unknown Battleground PUBG ကိုဖြန့်ချိပေးခဲ့ပြီးဒီနှစ်အတွင်း EA ဂိမ်းတွေကိုဖြန့်ချိပေးသွားမယ်လို့ကြေညာပေးခဲ့ပါရစေ။ PUBG ကို Stadia Pro အသုံးပြုသူတွေအခမဲ့ကစားနိုင်ပြီး Go From Season Pass အသစ်ပါဝင်လာပါရစေ။ Stadia အခမဲ့သုံးဆွဲသူတွေကတော့ဂိမ်းကို $29.99 နဲ့ဝယ်ယူရပြီး $39.99 တန်းဘတ်တယ်မှာဆိုရင် season pass ပါဝင်လာပါတယ် Stadia မှာ PUBG အတွက် crowd place ထောက်ပံ့ထားပြီးဂိမ်းဆက်ပေါ်မှာတငယ်ချင်းတွေနဲ့ကစားနိုင်ပါတယ် Google ဟာ PUBG နဲ့အတူဒီနှစ်နှောင်းပိုင်းအတွင်း Star Wars Jedi Fallen Order Madden NFL နဲ့ FIFA တို့ဖြန့်ချိဖို့ EA နဲ့ပူးပေါင်းထားတယ်လို့သိရပါတယ်အခုတင်ဆက်ပေးနေတဲ့အတန်လွင့်အစီအစဉ်အပြင် Internet Channel ရဲ့နောက်ဆုံးရနိုင်ငံတကာနဲ့ပြည်တွင်းက ID Mobile စတဲ့ဤပညာနဲ့ပတ်သက်တဲ့သတင်းတွေပညာရေးသတင်းတွေကိုလည်း Internet Channel ရဲ့ Facebook Page နဲ့ Website ဖြစ်တဲ့ www.internetchannel.media မှာလည်းဝင်ရောက်ဖတ်ရှုနိုင်မှာပဲဖြစ်ပါတယ်။နောက်ထပ်သတင်းတစ်ပုဒ်အနေနဲ့2020ခုနှစ်ဇူလိုင်လတွင်ကျင်းပမယ်ဂျပန်ဘာသာရေးချင်းစစ်ဆောင်မှုပဲ JLPT ရပ်ဆိုင်းနေဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ COVID-19 ကပ္ပကတ်ရောဂါကြောင့်2020ခုနှစ်ဇူလိုင်လ5ရက်မှာရန်ကုန်မန္တလေးနဲ့ပဲခူးမြို့တွေမှာကျင်းပပြုလုပ်မယ်ဂျပန်ဘာသာရေးချင်းစစ်ဆောင်မှုပဲ JLPT ကိုဂျပန်ဖောင်ဒေးရှင်းရန်ကုန်နဲ့မြန်မာနိုင်ငံဂျပန်ပြန်ပညာသင်ဟောင်းအသင်း MAG တို့မှရပ်ဆိုင်းလိုက်တယ်လို့သိရပါတယ်။အရှေ့တောင်အာရှနိုင်ငံတွေဖြစ်တဲ့စင်ကာပူ၊ထိုင်း၊အင်ဒိုနီးရှား၊ဖိလစ်ပိုင်တို့မှလည်းဆံမိုးအစ်စစ်ခြင်းကိုခိတ္တရနာထားပါတယ်။ဂျပန်ဘာသာရေးချင်းစစ်ဆောင်မှုဝယ် JLPT ရပ်ဆိုင်းခြင်းနဲ့ပတ်သက်ပြီးရှောက်လွှာတင်ထားသူတွေအတွက်ဂျပန်ဖောင်ဒေးရှင်းမှသက်ဆိုင်ရာနိုင်ငံများရှိ JLPT ဆံမိုးဝယ်ကျင်းပရေးအဖွဲ့အစည်းများအတွက်ထုတ်ဝေထားတဲ့ Instruction for Host Institution အရ2020ခုနှစ်ဇူလိုင်လဆံမိုးဝယ်အတွက်ရှောက်လွှာတင်ထားသူတွေအနေနဲ့ဆံမိုးဝယ်ကြေးတွေကိုပြန်လည်ထုတ်ယူနိုင်မှာပဲဖြစ်ပါတယ်။ဆံမိုးဝယ်ကြေးပြန်လည်မထုတ်ယူလို့သူတွေအနေနဲ့2020ခုနှစ်ဒီဇင်ဘာလမှာကျင်းပမဲ့ဆံမိုးဝယ်တွင်သာဝင်ရောက်ဖြည့်ဆို့ခွင့်ရှိမှာဖြစ်ပြီး2020ခုနှစ်ဇူလိုင်လအတွက်လျှောက်ထားခဲ့တဲ့ level နဲ့တက်ဆိုင်အတိုင်းသာပြန်လည်ဖြည့်ဆို့ခွင့်ရှိမှာပဲဖြစ်ပါတယ်။2020ခုနှစ်ဒီဇင်ဘာမှာပြန်လည်ဖြည့်ဆို့ရန်သတ်မှတ်ထားတဲ့ရှောက်လွှာကိုဝယ်ယူဖြည့်သွင်းပြီးလျှောက်ထားရမှာပဲဖြစ်ပါတယ်။ဆံမိုးဝယ်ကြေးများကိုဆံမိုးဝယ်ကျင်းပရန်စီစဉ်ထားတဲ့ဇူလိုင်လ5ရက်မှတစ်လအတွင်းထုတ်ပေးသွားမှာဖြစ်ပြီးကျောင်းများအနေနဲ့အုပ်စုလိုက်လျှောက်ထားသူများအားငွေသားပြန်လည်ထုတ်ပေးခြင်းသို့မဟုတ်ဗန်မလွှဲပေးခြင်းများပြုလုပ်ပေးသွားမှာပါတဦးချင်းလျှောက်ထားသူတွေအနေနဲ့ကတော့ငွေသားထုတ်ယူနိုင်မှာဖြစ်ပြီးဆံမိုးဝယ်ကြေးပြန်လည်ထုတ်ယူရာတွင် cash voucher သို့မဟုတ်ငွေသွင်းလက်ခံ receipt တင်ပြရမှာပဲဖြစ်ပါတယ်နိုင်ငံတော်အစ်စ်လမ်းညွှန်မှုများနဲ့အညီဆံမိုးဝယ်ကြေးထုတ်ယူနိုင်မဲ့ရက်ကိုပြန်လည်ကြေညာပေးသွားမယ်လို့သိရပါတယ်နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့တက္ကသိုလ်များဗဟိုစာကြီးတိုင်းရဲ့ online ဝန်ဆောင်မှုကိုရယူနိုင်တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်တက္ကသိုလ်များစာကြီးတိုင်း UCL မှာစုဆောင်းထားရှိတဲ့အင်္ဂလိပ်မြန်မာစာအုပ် thesis and dissertation paper ebook တွေ e-resource database တွေကို UCL website www.uclmyanmar.org မှာရှာဖွေနိုင်မယ်လို့သိရပါတယ်လိုအပ်တဲ့စာအုပ်တွေကိုရှာဖွေရမှာ UCL website ရှိ OPAC online public asset catalog မှာစာရေးသူအမည်စာအုပ်အမည်ပညာရေးအမည်တို့နဲ့အလွယ်တကူရှာဖွေနိုင်ပြီး union catalog မှာအခြားသောတက္ကသိုလ်25ခုရှိအင်္ဂလိပ်မြန်မာစာအုပ်များကိုလည်းရှာဖွေနိုင်ပါတယ် e-resource database မှာလိုအပ်တဲ့ ebook တွေနဲ့ article တွေကိုလည်းရှာဖွေနိုင်တဲ့အပြင်မိမိတို့သိရှိလိုတာတွေကိုလည်း SA librarian ကနေတစ်စစ်မေးမြန်းနိုင်ပြီးလိုအပ်တဲ့ ebook တွေကိုလည်း UCL ရဲ့ email ကနေဆက်သွယ်ရယူနိုင်ပါပါအသေးစိတ်ထပ်မံသိရှိလိုသူတွေအနေနဲ့ uclmyanmarlibrary@gmail.com ကိုဆက်သွယ်စုံစမ်းမေးမြန်းနိုင်မှာဖြစ်ပါတယ်အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့ဤပညာသတင်းတွေကို internet channel ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဂါဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီနိုင်နာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်ကျွန်မကတော့ဝေမြင့်မှုပါ